ပါကစ္စတန်နိုင်ငံနောက်မြောက်ပိုင်းကဒေသတစ်ခုကိုတနက်တွေဘုံတွေနဲ့ဒီနေ့တိုက်ခိုက်တာမှာလူအယောက်20ထက်မနည်းသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေနဲ့ဆေးရုံသတင်းရှင်းမြစ်တွေကပြောပါတယ်။အကြမ်းဖက်သမား၄ရောက်ပါတဲ့ဖွဲ့တစ်ဖွဲ့ဟာချက်စက်သားမျိုးကဘာချခန်းတက္ကသိုလ်ကိုဒီနေ့မနေ့9နာရီလောက်မှာအတင်းဝင်လာပြီးကျောင်းသားတွေနဲ့ဆရာတွေကိုပြစ်ခတ်ကြတာလို့လူမျိုးရေးပိုင်းသတင်းရှင်းမြစ်တွေကပြောပါတယ်။သေဆုံးဒဏ်ရာရသူတို့ချို့မှာတနက်ကြီးဆိုင်ရာတွေရောဓာတ်ဒဏ်ရာတွေကိုပါတွေ့ရတယ်လို့ကျောင်းသားတွေနဲ့တက္ကသိုလ်ဝန်ထမ်းတွေကအဲ့ဒီမှာရှိနေတဲ့ VOA သတင်းတောက်ကိုပြောပါတယ်။တက္ကသိုလ်ကိုတိုက်ခိုက်သူတွေထဲမှာအဓိကမုန်းဖွဲ့သူ2ဦးထက်မနည်းပါတယ်လို့ဒေသဆိုင်ရာရဲတပ်ဖွဲ့ဒုတိယစုံစမ်းစစ်ဆေးရေးမှူးချုပ်ဆာယီဒ်ဝါဇီယာခန်ကပြောပါတယ်။တက္ကသိုလ်ကိုတိုက်ခိုက်တဲ့ကိစ္စသူတို့နဲ့ဘာမှမဆိုင်ဘူးလို့ပါကစ္စတန်တာလီဘန်အဖွဲ့ပြောခွင့်ရမိုဟာမက်ခိုရဆာနီကပြောပါတယ်။စစ်ဖက်နဲ့မဆိုင်တဲ့အဖွဲ့အစည်းတွေဟာသူတို့ပြစ်မှတ်ထားတဲ့စီရင်ထဲမှာမပါဘူးလို့ဆိုပါတယ်။ဒီကနေ့တိုက်ခိုက်မှုဟာအစ္စလာမ်ရှရီယတ်တရားဥပဒေနဲ့ဆန့်ကျင်တယ်လို့ VOA ကိုပို့တဲ့ထုတ်ပြန်ချက်တစ်ခုထဲမှာခိုရဆာနီကပြောထားပါတယ်။တက္ကသိုလ်ကိုတိုက်ခိုက်ဖို့လူ၄ဦးလွတ်ထားတယ်လို့ဒီသားတွင်တာလီဘန်တမဟုတ်တူကအစောပိုင်းမှာပြောပါတယ်ဒီမတူညီတဲ့ပြောဆိုချက်တွေအပေါ်ရှင်းလင်းချက်တော့ထွက်မလာသေးပါဘူး